ဆူနာမီဆန်းနှစ်ပြည့်နှစ်ပတ်လည်နေ့ဒီကနေ့မှာတော့ဆူနာမီဒဏ်ခံခဲ့ရတဲ့အာရှနိုင်ငံတွေမှာပင်လယ်ကမ်းခြေအမှတ်တရအခမ်းအနားတွေဝမ်းနည်းခြေခွဲမှုအထိမ်းအမှတ်နဲ့ခဏတာငြိမ်သက်မှုတွေနဲ့ဘာသာရေးဆိုင်ရာဆူတောင်းပွဲတွေကိုကျင်းပနေကြပါတယ်။2004ခုနှစ်ကအိန္ဒိယသမုဒ္ဒရာကိုဗဟိုပြုလှုပ်ခတ်ခဲ့တဲ့ဆူနာမီကြောင့်လူပေါင်းအနည်းဆုံး200,000လို့သေဆုံးခဲ့ကြရတာပါ။2004ခုနှစ်ဆူနာမီဒဏ်ကိုတော့အိန္ဒိယသမုဒ္ဒရာကမ်းခြေပတ်လည်မှာနေထိုင်ကြတဲ့နိုင်ငံပေါင်း12နိုင်ငံတို့အရာမရေလိုင်းကြီးတွေဒဏ်ကိုခံခဲ့ရတာဖြစ်ပါတယ်။2014ခုနှစ်ရဲ့ခရစ်စမတ်အပြီးနောက်တစ်နေ့မှာပဲဖြစ်ခဲ့တဲ့ဆူနာမီဒဏ်ကြောင့်ပင်လယ်ကမ်းခြေဒေသတစ်ခုလုံးကိုဖျက်ဆီးခဲ့ပြီးဒီဒေသတွေမှာနေထိုင်ကြတဲ့မိသားစုတွေနဲ့ကမ္ဘာလှည့်ခီးသွယ်တွေရှိနေကြတဲ့ပင်လယ်ကမ်းခြေအဖမ်းပြေနေရာတွေကိုဖုံးလွှမ်းသွားခဲ့တာပါ။အာရှဒေသမှာနှစ်ပေါင်း40အတွင်းအပြင်းထန်ဆုံးဖြစ်တဲ့ပြင်းအား 9.1 အင်းအားရှိတဲ့ငလျင်လှုပ်ခတ်ခဲ့တာကြောင့်မို့လို့ဆူနာမီရေလိုင်းကြီးတွေဖြစ်ပေါ်စေခဲ့ပြီးဒီရေလိုင်းကြီးတွေကအိန္ဒိယသမုဒ္ဒရာကနေဂျက်လီယင်ပြန်နှုံးလောက်အမြန်နှုံးနဲ့ရိုက်ခတ်ပြီးအာဖရိကအရှေ့ပိုင်းထိကိုရိုက်ခတ်ခဲ့တာဖြစ်ပါတယ်ဆူနာမီတန်းကတိတ်ကိုပြင်းထန်လွန်းလာကြောင်းကမ္ဘာဝင်ရိုးစွန်းတောင်မှစင်တီမီတာအနည်းငယ်ရင်းရိုင်သွားခဲ့ရပါတယ်။ဆူနာမီတန်းအပြင်းထန်ဆုံးခံရတဲ့ဒေသတစ်ခုကတော့အင်ဒိုနီးရှားအာချေခရိုင်ဖြစ်ပြီးဒီကနေ့မှာဆူနာမီအထိမ်းအမှတ်အခမ်းအနားတွေကျင်းပခဲ့ပါတယ်။ဒီအခမ်းအနားကိုတော့အင်ဒိုနီးရှားဒုတိယသမ္မတတက်ရောက်ခဲ့ပါတယ်
။ဆူလာလူမဒရီမာတာမိုဒါရီမာနာပွန် tidak kenal bangsa dan agama inilah salah satu bukti sikap
အခုအထိမ်းအမှတ်ပွဲတွေကဆူနာမီဒဏ်ခံခဲ့ရသူတွေအတွက်ဆူတောင်းပွဲတွေမဟုတ်ပါဘူး။ကဘာသူကဘာသားအားလုံးကိုကျေးဇူးတင်တဲ့ပွဲလည်းဖြစ်ပါတယ်။ဒီအချိန်ဟာဆိုလို့ရှိရင်ဆူနာမီကကျွန်တော်တို့ကိုသင်ကြားပေးခဲ့တဲ့သင်ခန်းစာအတိုင်းကျွန်တော်တို့ပြဿနာတွေကိုဘယ်လိုဖြေရှင်းရမလဲဆိုတာနဲ့ခက်ခဲတဲ့ပြဿနာတွေကိုတစုတစည်းတည်းပူပေါင်းပြီးဘယ်လိုဖြေရှင်းမလဲဆိုတာတွေကိုသင်ယူရမယ့်အချိန်လည်းဖြစ်ပါတယ်လို့အင်ဒိုနီးရှားဒုတိယသမ္မတပြောဆိုခဲ့တာမှာဆူနာမီဒဏ်ခံခဲ့ရတဲ့ဒေသအများစုကတော့ဖွံ့ဖြိုးမှုရှိတဲ့ဒေသတွေဖြစ်ပြီးပြန်လည်ထူထောင်ဖို့ရုန်းကန်နေရဆဲပါပြန်လည်ထူထောင်ရေးနဲ့ပြန်လည်တည်ဆောက်ရေးအတွက်အခုအငွေအထောက်အပံ $13 billion ကျော်ရရှိခဲ့တာပါအင်ဒိုနီးရှားနိုင်ငံအာချေးမှာတော့ခွဲထွက်ရေးသဘုံတွေသူတို့ဘဝတွေဆူနာမီဒဏ်ကပြန်လည်ထူထောင်ဖို့အတွက်အစိုးရထံကိုလက်နက်ချဖို့လည်းဖြစ်လာစေခဲ့ပါတယ်ဆူနာမီဒဏ်အပြင်းထန်ဆုံးခံခဲ့ရတာကတော့အင်ဒိုနီးရှားနိုင်ငံဖြစ်ပြီးလူပေါင်း36,000ကျော်လို့သေဆုံးခဲ့ရတာဖြစ်ပါတယ်ထိုင်းနဲ့တရီလင်္ကာနိုင်ငံတို့မှာတော့လူထောင်ပေါင်းများစွာသေဆုံးခဲ့ကြရပါတယ်။ထိုင်းနိုင်ငံမှာအဲ့ဒီအချိန်ကအလုလုကန်ခဲ့ကြတဲ့ဆူနာမီဒဏ်ကြောင့်သေဆုံးခဲ့ရတဲ့မြန်မာလူသမားယာနဲ့ချီတဲ့အလောင်းတွေကတော့အခုအချိန်ထိပိုင်ရှင်မဲ့အလောင်းတွေဖြစ်ဆက်ပြီးတော့ရှိနေသေးပါရှင်။